မြန်မာနိုင်ငံမှာအုပ်ချုပ်သူတွေအနေနဲ့ဥပဒေကိုအလျှော့အတင်းလုပ်ကြလို့တလို့အသုံးချနေကြတာကိုပြုပြင်ရမယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောပါရယ်မြန်မာနိုင်ငံမှာ2010ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာကြတဲ့ကလူ့အခွင့်အရေးဆိုင်ရာတိုးတက်မှုတွေရှိလာပြီးမယ်လူ့အခွင့်အရေးကိုလေးစားတတ်ဖို့နဲ့လူ့အခွင့်အရေးဗဟုသုတတွေရှိဖို့လိုအပ်တယ်လို့လည်းထောက်ပြကြပါရယ်အကြောင်းဆုံးကတော့မအေးသနာကျော်ကဆက်ပြောပြပါလိမ့်မယ
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတွေတိုးတက်ဖို့ဆိုရင်မြန်မာအစိုးရအနေနဲ့လူ့ခွင့်ရေးကိုလေးစားတတ်တဲ့လေ့ကျင့်မွေးမြူပေးဖို့အထူးအလိုအပ်ပါတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစင်မြိုင်ကပြောသွားတာပါ
ကျွန်တော်ရဲ့သုံးနှစ်တာလေးလာမှုအပေါ်မှာဒီခြုံငုံပြီးတော့အရေးကြီးဆုံးတစ်ချက်ကိုပြောပါဆိုရင်တော့လူ့ခွင့်ရေးဆိုင်ရာဗဟုသုတဒီတဲ့ပုံမူပြီးတော့ရင်ရှိဖို့လိုပါတယ်လူ့ခွင့်ရေးဗဟုသုတတွေပြည့်ပြည့်ဝဝရှိဖို့လိုပါတယ်နောက်ပြီးတော့ရင်လူ့အခွင့်အရေးကိုလေးစားတဲ့အလေ့အကျင့်တွေကျွန်တော်တို့မွေးမြူပေးဖို့လိုပါတယ်ဒါအတိအကျဆုံးပါပဲဒီဟာကိုကျွန်တော်တို့တိုးတက်လာအောင်ဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်လူ့အခွင့်အရေးကာကွယ်စောင့်ရှောက်မှုအခြေအနေကဒီထက်ပိုပြီးတော့ကောင်းမွန်လာမယ်လို့ကျွန်တော်ကတော့ရှုမြင်ပါတယ်ဗျာ
မြန်မာနိုင်ငံအတွက်အရေးကြီးတဲ့2015ရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာလူ့ခွင့်ရေးအခြေအနေကနောက်ပြန်ဆွဲနေတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ International Amnesty ကကြေညာချက်ထွက်လာပြီးတဲ့နောက်မှာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကအခုလိုမျိုးပြောသွားတာဖြစ်ပါတယ်။လူ့ခွင့်ရေးကော်မရှင်အနေနဲ့တော့လူ့ခွင့်ရေးဆိုင်ရာလှုပ်ဆောင်စရာရှိတာတွေကိုလှုပ်ဆောင်နိုင်တဲ့ဘောင်တွင်းကအတက်နိုင်ဆုံးဆောင်ရွက်နေပါတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဒုဥက္ကဋ္ဌဦးစင်နိုင်ကပဲပြောပါတယ်။
ဒီဆောင်ရွက်နိုင်တဲ့အတိုင်းအတာနဲ့ဆောင်ရွက်ပေးတဲ့အတိုင်းအတာအတွင်းမှာတော့ကျွန်တော်တို့လူ့ခွင့်ရေးကော်မရှင်အနေနဲ့အစိုးရအဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရတဲ့လောက်ရပါတယ်ဒါတွေကတော့ပြီးခဲ့တဲ့နှစ်တွေမှာရောအခု2015မှာရောကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုတွေဟာလက်ခံနိုင်တဲ့အနေအထားပေါ့လေရှိပါတယ်ဒီတဲ့တိုးမြင့်ပြီးတော့ဆောင်ရွက်နိုင်ရင်တော့ပို့ပြီးတော့ကောင်းမွန်ပါတယ်
ဒီနေရာမှာအရေးအကြီးဆုံးကအားလုံးလိုက်နာရမယ့်တည်ဆဲဥပဒေဖြစ်ပြီးတော့ဒီဥပဒေကိုအသုံးချတဲ့နေရာမှာမှန်ကန်မှုရှိဖို့လိုသလိုဥပဒေကလည်းလူ့ခွင့်ရေးကိုထိခိုက်မှုမရှိရအောင်လှုံ့ဆော်ရမယ်လို့ဦးစင်မြိုင်ကအခုလိုပြောပါတယ
်ဥပဒေလိုသလိုသုံးတဲ့ဆိုတဲ့အပိုင်းနေရာတော့ဟိုအရေးယူတဲ့လူလည်းယူတယ်မယူတဲ့လူလည်းမယူဘူးနဲ့ဥပဒေကိုလည်းပဲအလျှော့တင်းနဲ့အသုံးချတယ်ဆိုတာဒီတော့ကျွန်တော်တို့လည်းကြားနေရတွေ့နေရတာဖြစ်ပါတယ်အဲ့တော့ဒီတရားဥပဒေကြောင့်လည်းသွားတဲ့အပိုင်းကိုတော့ကျွန်တော်တို့ရဲ့ဟုတ်ရဲ့ပိုင်ခွင့်ကိုတော့ပေးမထားပါဘူးပေးမထားတဲ့အတွက်ကျွန်တော်တို့အနေနဲ့တော့လေ့လာတဲ့သဘောနဲ့ကျွန်တော်တို့ရှိပါတယ်ဒီဟာတွေကတော့လည်းပဲကျွန်တော်တို့ပွင့်လင်းမြင်သာမှုရှိရမယ်ဆိုတဲ့အခြေခံသဘောတရားပေါ်မှာတော့ဒီပေါ်မှာပူပြီးတော့ရေကျွန်တော်တို့ကျင့်သုံးသွားဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်ဗျာ
မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဒုဥက္ကဋ္ဌဦးစင်နိုင်ပြောသွားတာပါ Amnesty International လူ့ခွင့်ရေးအဖွဲ့ကတော့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်ကိုကန့်သတ်တာပြီးဘာသာရေးဆိုင်ရာတည်ခံနိုင်စွာရော့ပါလာတာတွေနဲ့ကျင်းဝင်းနဲ့မညီဘဲနဲ့လူလူကိုထိခိုက်အောင်လုပ်တဲ့အာဏာပိုင်တွေကိုအရေးမယူဘဲနဲ့အလစ်လူရှုနေတာတွေအပါအဝင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနောက်ပြန်ဆွဲတဲ့ကိစ္စရပ်တွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုမတ်လမှာတင်ပြမှာဖြစ်ပါတယ်သူတို့ကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံမှာပို့ပြီးတော့လုပ်ပိုင်ခွင့်ပေးဖို့နဲ့မြန်မာအစိုးရဘက်ကလည်းအပြေအဝပူးပေါင်းဆောင်ရွက်ပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လူ့ခွင့်ရေးကိုယ်စားလှယ်တွေသတင်းတောက်တွေကိုလွတ်လပ်စွာလှုပ်ရှားခွင့်ပေးဖို့အပါအဝင်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတိုးတက်မှုရှိအောင်လို့လှုံ့ဆော်ရမယ့်ကိစ္စရပ်တွေကိုအကြံပြုထားပါရဲ့ရှင်